ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်အနည်းဌာနေပြန်ပို့နိုင်ရေးနှစ်နိုင်ငံကြားစီစစ်ထားပြီးဖြစ်တဲ့ဒုက္ခသည်8000ကိုပထမအတုပ်ပြန်ပို့နိုင်ရေးအတွက်JWG ခေါ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာဒီကနေ့အင်္ဂါနေ့မှာကျင်းပမှာပါဒီလိုကျင်းပနိုင်ဖို့အတွက်လည်းတရုတ်ကအဓိကကြားဝင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်အကြောင်းစုံကိုတော့ဒေါ်လာလတန်ကတင်ပြမှာပ
ါမြန်မာနိုင်ငံကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူနှင့်ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဌာနအမြဲတမ်းအတွင်းဝင် M Shahidu Haq တို့ပူးတွဲကမကထပြုကျင်းပမယ်နှစ်နိုင်ငံ JWG ခေါ် Joint Working Groupပူးတွဲလုပ်ငန်းအဖွဲ့နိုင်ငံကြီးအတွင်းဝင်ဆင့်အစည်းအဝေးပွဲကိုဒီကနေ့ဓာကာမြို့တော်ရှိအစိုးရအိတ်လီဟာမှာကျင်းပမှာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းကနေ2019ဩဂုတ်လကမြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုကြောင့်တစ်ဖက်နိုင်ငံကိုဖျက်ပြီးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်နဲ့မိသူမျိုးဝါဖြစ်ကြောင်းတပ်တွေအထောက်အထားတွေစီစစ်ထားပြီးသားရိုဟင်ဂျာ8000ပထမအစုကိုအမြန်ဆုံးထိုင်ပြန်ပို့နိုင်ရေးအတွက်အသေးစိတ်အချက်အလက်တွေကိုဆွေးနွေးဖို့ရှိပါတယ်။နိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေးပွဲကျင်းပဖို့အစီအစဉ်နဲ့ပတ်သက်လို့အောက်တိုဘာ23ရက်ကကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တပ်ပြကွန်ပီရှင်းမောင်မှာကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးဦးဟုတ်တော်စွန်းကရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးဟာမြန်မာအစိုးရရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစီရုံချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာအဓိကဖြစ်ပြီးမြန်မာအစိုးရအနေနဲ့ဒီဘက်ကကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနေရာရင်းကိုလုံခြုံစိတ်ချစွာပြန်နိုင်ရေးကိုဦးစားပေးလှုပ်ဆောင်နေတယ်လို့ပြောခဲ့ပါတယ်။ JWG ခေါ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေဝဲကျင်းပမှုနဲ့ပတ်သက်လို့လည်းတာမတ်ကြီးကအခုလိုအကြည့်ပြုခဲ့ပါတယ်
။ During the high level week of the 73rd session of the UN General Assembly, an informal meeting was held among China, Myanmar and Bangladesh. The Secretary General was invited and present at the meeting.The meeting reached a 3-point consensus on result
on the 93 မြောက်ကုလသမဂ္ဂထွေထွေညီလာခံတွင်တရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားလူသဘောဆွေးနွေးခဲ့ပါတယ်အတွင်းမှုကိုလည်းဖိတ်ကြားခဲ့ပြီးသူလည်းတက်ရောက်ခဲ့ပါတယ်အဲ့ဒီအစည်းအဝေးပွဲမှာဒုက္ခသည်တွေကိုကောင်းမွန်စွာနဲ့အမြဲအမြန်လက်ခံနိုင်ရေးသဘောတူညီမှု၃ချက်ရခဲ့ပါတယ်အဲ့ဒီသဘောတူညီချက်တွေအရပူးတွဲလုပ်ငန်းအဖွဲ့ရဲ့တတိယအစည်းအဝေးကိုအောက်တိုဘာလ29ရက်နေ့ကနေ30ရက်နေ့ထိဒါကာမြို့မှာကျင်းပမှာဖြစ်ပြီးဒုက္ခသည်တွေကိုဆော့ဆော့ပြန်လက်ခံနိုင်ရေးအတွက်အသေးစိတ်အချက်အလက်တွေဆွေးနွေးမှာဖြစ်ပါလေ
။ဒီနိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေးဝဲကျင်းပမှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေနဲ့ဇွန်လကတရုတ်ကကြားဝင်ဆွေးနွေးပေးခဲ့ပြီးစက်တင်ဘာလ29ရက်နေ့မှာတခါတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကနောက်ထပ်သုံးဖွင့်ဆိုင်စီဝေးဝဲကိုမြို့ကကုလသမဂ္ဂဌာနချုပ်မှာကျင်းပခဲ့တဲ့93ကြိမ်မြောက်ထွေထွေညီလာခံကြီးအတွင်းထိုသည့်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနှင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမောင်မွတ်အာလီအပြင်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတရက်စ်နှင့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာတို့လည်းတက်ရောက်ခဲ့ကြပါသည်။အဲဒီစီဝေးဘက်ကိုတရုတ်ကဦးစီးပြီးရရှိခဲ့တဲ့အချက်၃ချက်ပါသဘောတူညီမှုနဲ့ပတ်သက်လို့အောက်တိုဘာ23ရက်ကကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တပ်ပြကွန်ပီရှင်းမောင်မှာတရုတ်အမြဲတမ်းကိုယ်စားလှယ်ကစကားပြောင်းတဲ့ဆင့်အခုလိုပြောခဲ့ပါသည်။
First, Myanmar and Bangladesh agreed to properly resolve the issue of Rakhine State issue through friendly consultations. Second, Bangladesh indicated
that Myanmar and Bangladesh နိုင်ငံကြားရခိုင်ရေးကိုခင်မင်းကြီးနီးစွာတိုင်ပင်တင်းတော်ဆွေးနွေးဖြေရှင်းဖို့ဒုတိယကဘင်္ဂလားဒေ့ရှ်ကသူ့နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်ပထမအတုပ်ကိုပြန်ပို့ဖို့အဆင်သင့်ရှိတယ်လို့ပြောခဲ့ပါတယ်။မြန်မာနိုင်ငံကလည်းပြန်ပို့ခံရမယ့်ဒုက္ခသည်တွေကိုလက်ခံဖို့အစီအစဉ်ရှိတယ်လို့ပြန်ဖြေခဲ့ပါတယ်။တတိယကနှစ်နိုင်ငံကြားအပူတွဲလုပ်ငန်းအဖွဲ့စီဗီဝဲကိုအမြန်ဆုံးကျင်းပပြီးဒုက္ခသည်တွေပြန်လက်ခံရေးအတွက်လမ်းပြမြေပုံဆွေးနွေးရေးနဲ့အမြန်ဆုံးလက်ခံနိုင်ဖို့သဘောတူခဲ့ကြပါတယ်။ဒီသဘောတူညီမှုကိုမြန်မြန်ထက်ထက်အကောင့်ထက်ဖို့ကြိုးပမ်းနေတာကိုတွေ့ရတဲ့တွေ့လေတရုတ်နိုင်ငံအနေနဲ့အားရကျေနပ်မိပါတယ်လို့စကားပြန်ကတစ်ဆင့်ပြောသွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာကြောက်ဖြူရင်းနဲ့စီမံကိန်းနဲ့တဘာဝဒဏ်ငွေနဲ့ရေနံပိုက်လိုင်းတို့ကိုဖောက်လုပ်ထားတဲ့အတွက်ကြောင့်လေရခိုင်ပြည်နယ်တည်နေအေးဟာသူ့နိုင်ငံအတွက်အထူးပြုဆက်ရမယ့်ကိစ္စရဖြစ်တယ်လို့တန်မာရက်ွက်တွေကသုံးသပ်တာတွေရှိပါတယ်။ဒီနေ့စတင်မဲ့ဂျီဒူဂျီပူးတွဲစီဝေးပွဲမကျင်းပမီတနင်္ဂနွေနေ့ကတော့နိုင်ငံတို့ရဲ့နိုင်ငံသားရေးဝန်ကြီးဌာနတွေကအစိမ့်အရာရှိတွေအနေနဲ့ဒုက္ခသည်တွေပြန်လည်ခံရေးတိစ္ဆာရမူပေါင်းတွေကိုကြိုတင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ ဒါပြင်အောက်တိုဘာ29ရက်30ရက်နေ့အထိစီဝေဝဲကျင်းပပြီး30ရက်နေ့မှာတော့နှစ်နိုင်ငံတို့ရဲ့ JWG အဖွဲ့ဝင်တွေအနေနဲ့ကောက်ဆစ်စစားရှိရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုဖို့ရှိတယ်လို့လည်းသိရပါတယ်